အခုလိုဒီကနေ့တရားဝင်ထုတ်ပြန်လိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်အစုံအစည်းအဝေးကပါအကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့အမြန်ဆုံးအကောင့်ထဲပို့ဆောင်ရွက်တဲ့လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်ဒီအကြံပြုချက်တွေဟာရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်နိုင်ဖို့မဖြစ်မနေဆောင်ရွက်ရမယ့်အချက်တွေဖြစ်တယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ကင်ဂျူတွေကအပြည့်အစုံပြောပြမှာပါရှင်
ကုလသမဂ္ဂတွေးရေးမှူးချုပ်ဟောင်းကိုဖီအားနဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်အစုံကစားကိုဒီနေ့သတင်းစာရှင်းလင်းပွဲတည့်ရက်ကျင်းပပြီးတော့တရားဝင်ထုတ်ပြန်လိုက်ကြပါရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ခွဲခြားသတ်မှတ်ထားတာတွေအဆုံးသတ်ဖို့1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီသူပြင်ပြဋ္ဌာန်းပြီးတော့နိုင်ငံတွေနိုင်ငံသားအခွင့်အရေးဆုံးရှုံးနေရတဲ့သူတွေကိုတက်ဆိုင်ရာအခွင့်အရေးတွေရရှိအောင်ဆောင်ရွက်ပေးဖို့နောက်ရခိုင်ဒေသလုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စတွေကိုအလေးနဲ့ထားဆောင်ရွက်သွားဖို့တွေကိုအကြံပြုတိုက်တွန်းထားတာပါဒီလိုရေးပါတဲ့အကြံပြုချက်တွေကိုတော့မြန်မာအစိုးရအနေနဲ့အမြန်ဆုံးအကောင့်တွေပေါ်ဆောင်ရွက်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအရှာရေးရာဒုတိယညွှန်ကြားရေးမှူး Phil Robinson ကပြောပါတယ
် We think those are positive recommendations we think those are recommendations that the government should take up
ဒီကဘာဆောင်ရွက်ချက်တွေကဒီမှာဆွေးနွေးနေတဲ့လိုက်ပါဆောင်ရွက်ပြမှာလေဒါပေမဲ့လက်ရှိအခြေအနေအစိုးရအနေနဲ့ဒီလိုအရေးပါတဲ့အကြံပြုချက်တွေကိုလက်ခံပြီးတော့အကောင့်ထဲပေါ်ဆောင်ရွက်လို့ရဆန္ဒရှိရလားဆိုတာကတော့စောင့်ကြည့်ရမှာပါရခိုင်ရေးနဲ့ပတ်သက်လာရင်အစိုးရအမြဲတမ်းပြောနေတာရှိပါတယ်အကြံပေးကော်မရှင်ဖွဲ့ထားပါတယ်အကြံပြုချက်တွေကိုစောင့်နေပါတယ်အကြံပြုချက်တွေကိုနားထောင်ပြီးအကောင့်ထဲပေါ်ဆောင်ရွက်တော့မယ်ဆိုတာမျိုးကျွန်တော်တို့ကြားခဲ့ရပြီးပါပြီအခုအကြံပေးကော်မရှင်ကပေးတဲ့အကြံပြုချက်တွေထွက်လာပြီဆိုတော့လက်တွေ့အကောင့်ထဲပေါ်မယ်အချိန်ရောက်ပါပြီဒီတော့အစိုးရအနေနဲ့ဘာတွေပြင်ဆင်လုပ်ဆောင်နေလဲဆိုတာရှင်းရှင်းလင်းလင်းရှိရပါမယ်နိုင်ငံသားဖြစ်မှုဥပဒေကိုပြည်ပြင်ပြောင်းလဲပြဋ္ဌာန်းဖို့အချိန်တက်မဲ့လုပ်ဆောင်ရပါလိမ့်မယ်
နိုင်ငံပေးဖြစ်နေသူတွေနိုင်ငံသားဖြစ်ခွင့်ရှိသူတွေရဲ့အခွင့်အရေးကိုအပြည့်အဝပေးတဲ့စရာကိုကော်မရှင်ကရှင်းရှင်းလင်းလင်းအကြံပြုထားတဲ့အတိုင်းမြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းနိုင်ငံသားစစ်စီရေးလုပ်ငန်းစဉ်တွေကိုအချိန်မြင့်လှုပ်ဆောင်သွားဖို့အရေးကြီးတယ်လို့လည်း Phil Robinson ကပြောပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းဖြစ်ပျက်နေတဲ့ပြဿနာအတော်များများရဲ့အထူးအကြောင်းရင်းဟာ1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေရဲ့စိုးကျိုးတွေကြောင့်ဖြစ်တယ်လို့နိုင်ငံသားလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့45 rights အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးမက်သူးစမစ်ကလည်းထောက်ပြပါတယ
် The citizenship issue is certainly at the root of many of the problems in Rakhine State and
နိုင်ငံတော်ခွင့်နဲ့ဆိုင်တဲ့ပြဿနာဟာဒီကနေ့ရခိုင်ပြည်နယ်တွင်ပြဿနာတော်များများရဲ့အရင်းခံတယ်ဖြစ်ပါတယ်။1982ခုနှစ်နိုင်ငံတော်ခွင့်ဆိုင်ရာဥပဒေကြောင့်ပဲမြန်မာနိုင်ငံဟာကမ္ဘာမှာနိုင်ငံမအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်နေတာပါ။ဒါကအစိမ့်မကောင်းစရာပါ။ဒါပေမဲ့ပြင်လို့မရတဲ့ကိစ္စတော့မဟုတ်ပါဘူး။ဒါကြောင့်ဒီပြဿနာကိုကင်တွယ်ဖို့အကြံပေးကော်မရှင်ကအကောင်းဆုံးအကြံပြုထားပါတယ်။မြန်မာဆိုရအနေနဲ့ဒါကိုမဖြစ်မနေကင်တွယ်ဖြေရှင်းရမှာဖြစ်ပါတယ်
။ကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာဆိုရကအလေးနဲ့ထားလိုက်ပါဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းလေးမက်သူးစမစ်ကပြောပါတယ်။အလားတူပဲနိုင်ငံကလူ့ခွင့်ရေးအဖွဲ့ Amnesty International ကလည်းရခိုင်ပြည်နယ်အတွင်းခွဲခြားဆက်ဆံမှုတွေနဲ့လူမှုတိုင်းဝန်ကြားကကွဲလွဲမှုတွေကိုအဆုံးသတ်နိုင်ဖို့အတွက်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာဆိုရအနေနဲ့လိုက်ပါဆောင်ရွက်ဖို့တိုက်တွန်းပါတယ်။ရရှိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းကပြည်ပခါတွေကိုမြန်မာဆွေးရအနေနဲ့ထိထိရရမဖြေရှင်းနိုင်ဘူးဆိုရင်ဒေသတွေဆင်းရဲနွမ်းပါးမှုတွေခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေဆက်ပြီးတော့ရှေ့ကျနေဦးမှာဖြစ်တယ်လို့ Amnesty International အဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုရောကော်မရှင်ရဲ့အကြံပြုချက်တွေကိုပါထောက်ခံသူတွေရှိတယ်လို့လက်မခံတဲ့သူတွေလည်းရှိပါတယ်။အထူးသဖြင့်ရခိုင်မျိုးသားပါတီအပါအဝင်ရခိုင်လူမှုအဖွဲ့အစည်းတချို့ကကော်မရှင်ကိုကန့်ကွက်တာတွေရှိခဲ့တယ်လို့ကော်မရှင်ရဲ့တွေးဆမှုကလည်းမြင်ဆိုခဲ့တာပါ။ကော်မရှင်အနေနဲ့ကတော့ဒီအပြည့်အစုံအခြေခံစာအတွက်တက်ဆိုင်ရာအစိုးရဘက်ကတာဝန်ရှိသူတွေတက်မတော်နဲ့လုံခြုံရေးအာဏာပိုင်တွေအပြင်နှစ်ဖက်လူမှုအတိုင်းအဝန်ကိုပါတွေ့ဆုံခဲ့တယ်လို့ဆိုထားပါတယ်။တက်မတော်ဘက်ကထုတ်ပြန်ချက်တရမှာတော့ကော်မရှင်အနေနဲ့အစိုးရရဲ့သဘောထားတက်မတော်ရဲ့သဘောထားဒေသခံပြည်သူတွေရဲ့သဘောထားတွေကိုခြုံငုံစဉ်းစားသုံးသပ်ဖို့လိုအပ်ပြီးတော့လက်ရှိအခြေခံစာပါအချက်အလက်တချို့မှာတော့လွဲမနေတာတွေရှိတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကကော်မရှင်ဥက္ကဋ္ဌကိုဖီအန်နဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ကော်မရှင်ရဲ့အချိန်ကတ်တချက်၊သွားလာမှုကတ်တချက်တွေကြောင့်အကြောင်းအရာအချက်အလက်ပိုင်းမှာမပြည့်စုံနိုင်တာတွေရှိတယ်လို့လည်းဆိုထားပါရဲ့ရှင်။